သမရောကပြစ်ခတ်တာကြောင့်လူခုနှစ်ယောက်တေဆုံးခဲ့ရတဲ့ရတိတော်မျိုးနယ်ကကြောက်တန်းကြီးရွာကိုဒီကနေ့မနက်ခင်းပိုင်းမှာမြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ကလာရောက်စုံစမ်းခဲ့ပါတယ်။ဒီစုံစမ်းတွေ့ရှိချက်တွေကိုတက်ဆိုင်ရာဝန်ကြီးဌာနကနေပြပို့ရှင်းနေကြောင်းလည်းလောလောဆယ်စုံစမ်းဆဲဖြစ်ကြောင်းလူခွင့်ရေးကော်မရှင်ပြောခွင့်ရသူကပြောပါတယ်။ဒီသတင်းကိုရော်ဗျူးအေးမြန်မာ ော်ကဖမ်းဆီးစစ်ဆေးစဉ်မေလ2ရက်နေ့မနေ့အစောပိုင်းမှာဖြစ်ပေါ်တဲ့ပစ်ခတ်မှုမှာရွာသား9ယောက်သေဆုံးပြီး10ယောက်ဒဏ်ရာရခဲ့တဲ့အပေါ်မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကလာရောက်စုံစမ်းတာဖြစ်ပါတယ်။လူ့ခွင့်ရေးကော်မရှင်ကကြောက်တန်းရွာကိုလာရောက်စုံစမ်းတာကိုဒေသခံရွာသားတဦးကအခုလိုပြောပါတယ
်။ပြည်တော်တဲ့မိသားစုတွေနဲ့တွေ့တယ်လို့ပြောလိုက်ပါတယ်။အဆုံးထိကိုရသောတဲ့မိဖတွေနဲ့လည်းတွေ့တာတော့မြင်လိုက်ပါတယ်။ပြီးရင်ဟိုဒဏ်ရာရတဲ့သူတွေနဲ့လည်းတွေ့ရှင်တယ်လို့ပြောတယ်။ဒဏ်ရာရတဲ့သူတွေကရွာမှာမရှိဘူးဖြစ်နေလို့ခဏလေးပဲနိုင်ဝဲလောက်ပဲကြာနေပြန်သွားကြတယ်တဲ့။ဒီမှာတော့စိတ်ဆင်းတာတွေတော့မရှိဘူးပဲ။ဒီတော့ကိုနှစ်နာရီရှင်းထားတယ်ဒီနေ့။ဒေသခံတွေရောဒေသမိသားစုတွေပါမယ်။ဒီဟိုအဆုံးကျနေတဲ့ဆေးရမိသားစုတွေပါနေတယ်ပါလေ
မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကပြောရေးဆိုခွင့်ရှိသူဦးစုလွင်အောင်ကအခင်းဖြစ်ပွားတဲ့ကြောက်တန်းကြီးရွာစတင်ကြောင်းကိုတွားရောက်လည်လာခဲ့တယ်လို့ရသေးတော်မျိုးနဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနမှာရွာသားတွေနဲ့တွေ့ဆုံနေကြောင်းပြောပါတယ်စုံစမ်းတွေ့ရှိချက်တွေကိုတော့တက်ဆိုင်ရာဝန်ကြီးဌာနကိုတင်ပြသွားဖို့ရှိကြောင်းနဲ့လောလောဆယ်မှာစုံစမ်းနေဆဲဖြစ်ကြောင်းဦးစုလွင်အောင်ကအခုလိုပြောပါတယ်
ကျွန်တော်တို့ကတော့ထုံးစံအတိုင်းကတော့ဟိုသက်ဆိုင်ရာဝန်ကြီးဌာနပေါ့နော်ပြည်ရေးနဲ့ဆိုင်ရင်ပြည်ရေးပေါ့ကာကွယ်ရေးနဲ့ဆိုင်ရင်ကာကွယ်ရေးပေါ့နော်ဒီကနေ့နဲ့ကြီးကြတဲ့ခင်တော့သမတပေါ့အဲ့ဒါလေးကျွန်တော်တို့ကပြင်ပြရမှာပေါ့နော်ဘူးလို့လို့ရတော့ဟိုစုံစမ်းလေးညာနေတော့မယ်ဆိုတော့ဘာမှမပြောနိုင်သေးဘူးပေါ့နော်အခုတော့ဇက်အင်ရမပေါ်သေးဘူးပေါ့နော်အခုရွာသားတွေပြောရတာလည်းကြားနေမှာပေါ့နော်ဒီစုံလေးညာနေတော့ရှိပါလေရောနော်
ကျောက်တန်းကြီးရွာမှာလူ295ယောက်ကိုဖမ်းဆီးခဲ့ပြီးတော့တမရော်ကပြစ်ခတ်လို့လူ9ယောက်တည်ဆုံးခဲ့တဲ့အပေါ်စုံစမ်းအရေးယူဖို့အတွက်ရခိုင်မျိုးသားပါတီကနိုင်ငံတော်တမရနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တမရော်ကာကွယ်ရေးဦးစီးချုပ်နဲ့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကိုမေလ2ရက်နေ့ရက်စွဲနဲ့တိုင်ကြားစာပေးပို့ထားခဲ့ပါတယ်မေလ3ရက်နေ့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဒီခင်းဖြစ်ပွားတာနဲ့ပတ်သက်လို့တမ်ဘော်သတင်းမှန်ပြန်ကြားရေးကော်မတီတွင်ရင်မှုဗိုလ်မှူးချုပ်ဇော်မင်းထွန်းကအခုလိုပြောဆိုထားပါတယ်
။ကျောင်းထဲမှာရှိနေတဲ့ဒီချင်းချင်းထားတဲ့ query တွေဒီညာတန်လေးပေါ်ရဲ့မြို့လား။ညာလူတွေအပြုအမူတွေနဲ့လို့လာတာရှိတယ်။ဒီတော့ဖော်ဝင်နေတာရှိတယ်။တချို့ကတော့အဲဒီပွဲစကြရတဲ့ဖွက်ပြီးတာရှိတယ်။ဟိုမြို့သားဖော်ဝင်နေရှိနေတဲ့ဘက်မှာကျွန်တော်အဆောင်ချထားတဲ့ဘက်ကလာတဲ့အဖွဲ့တွေကျွန်တော်တို့တော့ကျွန်တော်တို့ကအခုစုထိန်းသိမ်းတဲ့လုံထုံးလုံးကြီးတိုင်းပြည်မှုဆိုင်ရာကျင့်သုံးတရား38အတိုင်းနဲ့ကျွန်တော်ပထမဆုံးဟန်ထားတယ်ဟန်ထားတယ်ဆိုတော့ပေါ်ဖြစ်ပြီးတော့ကျွန်တော်တားပြီးရတယ်မရဘူးပြီးရင်တော့ကျွန်တော်တို့သဏ္ဍာန်မိုးပေါ်ထောင်ဖောက်ပြီးတော့6နှစ်ကျင့်ခတ်တယ်လူစုမကွဲဘူးလူစုမကွဲတဲ့ဒီတိုင်းတရားတချို့လူတွေကအခုလိုဒီလက်လက်ဒီလူမဲ့ပုံစံမျိုးကြီးဖြစ်တာပုံစံမျိုးကြီးဖြစ်လာတယ်မလွတ်မဆောင်တာလည်းကျွန်တော်ပြစ်ခတ်ထိန်းသိမ်းနေရရှိတယ်
ထိန်းသိမ်းခံထားရသူတွေကလုံခြုံရေးတပ်ဖွဲ့ဝင်တွေကိုရံမှုလို့ပြစ်ခတ်တားဆီးတာဖြစ်တယ်လို့တမ်ရော့ဘက်ကပြောဆိုပေမဲ့ဒေသခံတွေနဲ့ဒဏ်ရာရသူတွေကတော့ဒါကိုငြင်းဆိုပါတယ်စိတ်မနှံ့သူတဦးကြောင့်ရုံးရင်းစံခတ်ဖြစ်ပြီးလုံခြုံရေးတပ်ဖွဲ့တွေဘက်ကတမင်ပြစ်ခတ်တာလို့ဆိုပါတယ်ဒီဖြစ်ရပ်ကိုလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကုလသမဂ္ဂနဲ့ HRW လူ့အခွင့်အရေးအဖွဲ့တို့ကမြန်မာစိုးရကိုတိုက်တွန်းထားပါတယ်ကာကွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းကလည်းဒီဖြစ်စဉ်ကိုဥပဒေနဲ့အညီစုံစမ်းစစ်ဆေးမှာဖြစ်ကြောင်းနဲ့ဥပဒေနဲ့မညီတဲ့ဆောင်ရွက်ချက်တွေရှိရင်ပြင်းပြင်းထန်ထန်အရေးယူသွားမှာဖြစ်ကြောင်းလည်းပြောဆိုထားပါတယ်။ကြောက်တန်းရွာကဖမ်းဆီးခံရသူ295ယောက်မှာလူ4ယောက်ကအေအေတပ်ဖွဲ့ဝင်2ဦးကိုတန်တရားရှိသူဖြစ်ဖမ်းဆီးထားပြီးတရားဥပဒေအရအရေးယူမှာဖြစ်ကြောင်း4ဦးမှာထွက်ပြေးသွားခဲ့ကြောင်းနဲ့ကျန်သူတွေကိုပြန်လည်လွှတ်ပေးခဲ့ကြောင်းတမ်ဘော်ကသတင်းထုတ်ပြန်ထားပါတယ်။